ကလတ်သမဂ္ဂလုံခြုံရေးကောင်စီကနေအီရန်နိုင်ငံကိုအရေးယူပိတ်ဆို့မှုအသစ်ထပ်လုပ်ခဲ့ပြီးတဲ့နောက် IAEA တို့ခေါ်တဲ့နိုင်ငံတကာအမှုမြူစွမ်းအင်အေဂျင်စီနဲ့ပူးပေါင်းလှုပ်ဆောင်ဖို့ကန့်တတ်လိုက်တာပဲဖြစ်တယ်လို့အီရန်ဘက်ကနေပြောလိုက်ပါတယ်။အီရန်ဆိုတာအနေနဲ့သူ့ရဲ့နျူကလ িয়ার ကိစ္စကို IAEA စီကိုပြန်အပ်ဖို့ဟာပြန်ပြီးတော့စဉ်းစားရလိမ့်မယ်လို့အစိုးရဘက်ကပြောခွင့်ရပုဂ္ဂိုလ်ကနေဆိုပါတယ်။အခုလိုမျိုးထပ်ပြီးတော့အရေးယူပိတ်ဆို့တယ်ဆိုတာကလည်းတရားမဝင်ပါဘူးလို့အီရန်ရာရှိတွေကပြောပါတယ်။အဲလိုမျိုးပိတ်ဆို့မှုအသစ်ပုံစံနဲ့အီရန်ရဲ့နျူကလ িয়ার ဆိုင်ရာထုံးကားတိုးတက်မှုလုပ်နေတာတွေကိုတားလို့စီးလို့ရမှာမဟုတ်ဘူးလို့လည်းအီရန်နိုင်ငံရေးဝန်ကြီးကလည်းပြောပါတယ်။အီရန်နိုင်ငံရဲ့လက်နက်တင်ပို့မှုအားလုံးကိုပိတ်ပင်ဖို့နဲ့နျူကလ িয়ার လက်နက်လုပ်ငန်းနဲ့ဆက်ဆက်မှုရှိတဲ့နိုင်ငံသားမှာရှိတဲ့လုပ်ငန်း28ခုကိုလည်းပိတ်ဆို့လိုက်ဖို့စနေနေ့တုန်းကပဲကုလသမဂ္ဂကနေအတည်ပြုချက်ချခဲ့တာပါ။ရက်ပေါင်း60တွင်အီရန်ရဲ့ယူရေနီယံတပ်ဆင်မှုကိစ္စတွေကိုရပ်တန့်ပေးဖို့ကုလသမဂ္ဂဘက်ကနေတောင်းဆိုထားပါတယ်။ဒီလိုမှမလိုက်နာဘူးမလုတ်ကင်ဘူးဆိုလို့ရှိရင်အီရန်ကိုထပ်ပြီးတော့ရေးယူမှုတွေလှုပ်လာနိုင်ပါသေးတယ်။